မြန်မာနိုင်ငံဆိုင်ရာအာဆီယံဒုကုသလရဲ့၃ရက်ကြာမြန်မာပြည်ခီးစဉ်အတွင်းအဓိကကျတဲ့တွေးဆုံသင့်တွေးဆုံထိုက်သူတွေကိုတွေးခွင့်မရဘူးဆိုရင်ဒီခီးစဉ်ဟာခီးပေါက်လိမ့်မှာမဟုတ်ဘူးလို့ NUG ရဲ့အစိမ့်မြန်တန်တမန်တူကပြောကြားလိုက်ပါတယ်။ဒါပေမဲ့လည်းကမ္ဘောဒီးယားကလာမဲ့ဒီအထူးတန်ကုသလရဲ့ပထမအဦးဆုံးခီးစဉ်အတွင်းမှာတိုက်တွန်းပြောကြားနိုင်တာတွေရှိလိမ့်မယ်လို့နိုင်ငံရေးပါတီခေါင်းဆောင်တချို့ကမျှော်လင့်နေပါတယ်။ဒီအကြောင်းကိုဆက်ပြီးတင်ပြကြပါမယ်ခင်ဗျာ။မြန်မာနိုင်ငံတွင်အကြမ်းဖက်မှုတွေရော့ကျပြီးနိုင်ငံရေးပြည်ပကအပြည်လေစီကြိုးပမ်းတဲ့အနေနဲ့အာဆီယံရဲ့အထူးတန်ကိုယ်စားလှယ်ကမ္ဘောဒီးယားနိုင်ငံရဲ့ဝန်ကြီးပရက်ဆော့ခွန်းဟာမြန်မာနိုင်ငံကိုမတ်လ27ရက်တနင်္လာဒီကနေ့မှာစတင်ရောက်ရှိလာမှာဖြစ်ပြီးမတ်လ23ရက်3ရက်ကြာလာရောက်ဆွေးနွေးတာဖြစ်ပါတယ်2021ဖေဖော်ဝါရီလ7ရက်ကအာနာသိမ်းပြီးခဲ့ချိန်ကစလို့ဖန်စီထင်းသိမ်းထောင်ချခံထားရတဲ့တချိန်ကနိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်ဒေါင်းဆန်းစုကြည်ပါဝင်NUG အမျိုးသားညီညွတ်ရေးအစိုးရ CRPH ပြည်သူ့လွှတ်တော်ကိုစားပြုကော်မတီကတာဝန်ရှိသူတွေနဲ့တွေ့ဆုံဝင်ပေးဖို့သူခီးစဉ်မတိုင်ခင်အာဆီယံအထူးတန်ကိုယ်စားလှယ်ပရက်ဆိုခွန်ကတောင်းဆိုခဲ့ပေမဲ့လည်းစစ်ကောင်စီကငြင်းပယ်ခဲ့တာပါဒါပေမဲ့လည်းနိုင်ငံရေးပါတီနဲ့အဖွဲ့အစည်းတချို့ကတော့ပရက်ဆိုခွန်နဲ့တွေ့ခွင့်ပေးထားပါတယ်မြမတတနာပြည်လေစီရေးမှာအခုလိုအဓိကကျတဲ့သူတွေနဲ့တွေ့ဆုံဝင်မရဘဲတွားရောက်တဲ့ပရက်ဆိုခွန်ရဲ့မြမပြည်ခီးစဉ်ဟာရလကောင်ထွက်ဖို့မမြင်မိကြောင်းအန်ယူဂျီအစိုးရခန့်အာဆီယံဆိုင်ရာတာမတ်ကြီးဥပိုလှတင်ကဝေဖန်လိုက်ပါတယ်
။နိုင်ငံရေးပိတ်သက်ခတွေကိုပြည်ပြီးတော့ဖြေရှားဖို့ကြိုးစားတဲ့နေရာမှာမပါမဖြစ်ဦးဆောင်မှုခန့်ကဏ္ဍမှာရှိကြတဲ့သမရာယူဝင်းမြင့်တို့နိုင်ငံတော်တိုင်ပင်ခံပုဂ္ဂိုလ်ဒေါက်တာဆုချီတို့လိုပေါင်းဆောင်နေသူလက်ရှိအန်ယူဂျီအန်ယူစီစီနဲ့ CRPH တို့ဒီတိုင်းမှာတော်ရင်အားစုတွေစရှိတဲ့ဒီအားစုတွေနဲ့လည်းကျော်တင်ကြီးနိုင်တာလည်းမရှိသလိုတွေ့ခွင့်လည်းမရှိဘူးဆိုတဲ့အခါကျတော့ပြန်လင်းပြောရင်ဒါကတော့အာဆီယံဘက်ကလည်းသူတို့အာဆီယံဘုံသဘောတူညီချက်9ရပ်ကိုတောင်းထဖို့ကြိုးစားနေပါတယ်လို့ပြောနိုင်ဖို့စစ်ကောင်စီကလည်းသူတို့ကအာဆီယံအထူးတန်တမာနဲ့ပူးပေါင်းဆောင်မှုရှိတယ်လို့ပြောနိုင်ဖို့အဲ့လိုနိုင်ငံတကာလည်းမှမြင့်မားလာရရင်အတွက်လုပ်တဲ့ political show ပေါ်လေးဖြစ်လာဖို့ရှိတယ
်ကမ္ဘောဒီးယားမတိုင်ခင်အာဆီယံအလှည့်ကျောက်ဥက္ကဋ္ဌအဖြစ်ရူတိုင်းနိုင်ငံကတာဝန်ယူချိန်မှာအာဆီယံအထူးကိုယ်စားလှယ်အီရာဝန်ယူဆုမြန်မာပြည်သွားဖို့လုပ်တဲ့အခါဒေါက်အဆန်းစုကြည်ပါဝင်နိုင်ငံရေးအရသက်ဆိုင်သူအားလုံးနဲ့စစ်ကောင်စီကတွေ့ခွင့်မပေးခဲ့တာကြောင့်သူခီးစဉ်ပြက်ခဲ့ရပါတယ်။ဒါကြောင့်အခုဒီချိန်ကမ္ဘောဒီးယားကလာမဲ့အာဆီယံအထူးတန်ကိုယ်စားလှယ်နဲ့သူတို့တွေ့ခွင့်ရတဲ့အခါအများကြီးမျှော်လင့်မထားပေမဲ့တိုက်တွန်းပြောဆိုနိုင်မဲ့အခွင့်အလမ်းတွေရှိကြောင်းပရက်ဆိုကွန်းနဲ့တွေ့ဆုံမှုရှိတဲ့ပြည်သူ့ပါတီဥက္ကဋ္ဌဦးကိုကိုကြီးက VOA ကိုပြောပါတယ
်။ဒီစစ်ကောင်စီတက်လာတာတနှစ်ကျော်ပြီပေါ့။ဟောတနှစ်ကျော်တဲ့တော့ချင်းမှာအဲ့တော့ဒီလိုမျိုးအာဆီယံအထူးကိုယ်စားလှယ်အဖြစ်နဲ့လာခွင့်ကိုမရခဲ့သေးဘူး။အဲ့တော့အခုပထမဆုံးလာခွင့်ရတယ်ဆိုတာကအရင်သက်စာရင်တော့ဒါထူးခြားတဲ့အကြောင်းလေးတစ်ခုပြောလို့ရတယ်ပေါ့နော်။သို့တော့ဟိုပထမဆုံးအချိန်လာယူနဲ့ပြဿနာကြီးပြည်လဲသွားမယ်လို့တော့ပြောရင်းလို့မရဘူး။ပထမဆုံးအချိန်မှာတော့စနေနာတဲ့တီးခောက်တဲ့လိလာတဲ့အဆင့်တော့ပဲဖြစ်မယ်လို့ထင်တယ်။အခုကဟိုနိုင်ငံကြီးလမ်းကြောင်းဆိုတာကပျောက်တယ်လို့ဖြစ်နေတဲ့အချိန်မှာနိုင်ငံကြီးလမ်းကြောင်းနိုင်ငံကြီးနီလာပြန်ပြီးပေါ်ပေါက်လာဖို့အတွက်ကိုတော့ဟိုအားလုံးဝိုင်းပြီးတော့ကြိုးစားကြဖို့ပြည်မင်းရောပြည်ပဒီအထူးကိုယ်စားလှယ်တွေပါတော့ဒီထက်ပိုပြီးထိထိရောက်ကြိုးစားကြဖို့ကျွန်တော်တိုက်တွန်းအောင်ပါပါ
။မြန်မာပြည်ထနာတကယ်ပြည်လဲစေဖို့ဆိုရင်ရလကောင်ထွက်စင်မဲ့ view ဟာတွေကိုအာဆီယံကချမှတ်ဆောင်ရွက်ဖို့လိုအပ်ကြောင်းအာဆီယံဆိုင်ရာ NUG ရဲ့တာဝန်ကြီးဥပိုလ်လှတင်ကတိုက်တွန်းလိုက်ပါတယ်
။ဒီလိုအပေါ်ရန်ကြိုးပေါ်လေအထုတ်မှုတွေကဒုမလက်တွေ့ကြတဲ့ရလကောင်တွေကတော့ဖွက်လာမှာမဟုတ်ပဲနဲ့ဒီလက်ရှိစစ်ကောင်စီရဲ့အချိန်ဆွဲစကားကွက်ပေါ့နော်။အဲဆိုသူက2023ခုနှစ်မှာဒီကောက်ဝဲတစ်ခုလုပ်ဖို့ကြိုးပမ်းအထုတ်မှုတွေရှိတယ်။ဒီထဲမှာအာဆီယံမျိုးပါသွားရင်တော့အာဆီယံရဲ့ဂုဏ်သိက္ခာပေါ်ပြပါစီမှာဝေဒနာတကယ်ရလကောင်းနေထွက်နိုင်ဖို့ကိုလည်းဥတည်ပြီးတော့တနည်းတကျပြပြစုံစုံလဲစဉ်းစားထားတဲ့မဟာပြာမြောက်လုံလန်းစဉ်တရက်ကိုပြန်ပြီးတော့ချက်မှတ်ပေးဖို့ကျွန်တော်ကတော့အာဆီယံကောင်းဆောင်မှုကိုအတွင်းနဲ့ပေါ့
2021ခုဧပြီလအင်ဒိုနီးရှားနိုင်ငံမှာကျင်းပခဲ့တဲ့အာဆီယံထိပ်သီးအစည်းအဝေးအတွင်းမြန်မာနိုင်ငံကလိုက်နာဆောင်ရွက်ရမယ့်အကြမ်းဖက်မှုအဆုံးသက်ရေးဖန်စီတာတဲ့နိုင်ငံချင်းသားအားလုံးပြန်လည်လှုပ်ပေးရေးအပါအဝင်ဘုံသဘောတူညီချက်9ရပ်ကိုအကောင့်ထဲပေါ်လာစီရေးအတွက်နိုင်ငံတကာကအခါအားလျော်စွာတိုက်တွန်းနေသလိုပဲဂျပန်နဲ့အိန္ဒိယဝန်ကြီးချုပ်တွေဒီရက်ပိုင်းအတွင်းတွေ့ဆုံကြမှာလဲ ထပ်မံတိုက်တွန်းခဲ့ပါတယ်ခင်ဗျာ